ကဆိုရင်လောလောဆယ်အလွယ်အမှတ်ဖို့ကတော့မြန်မာမှာဝိတုယုတ်3ပါးပဲရှိတယ်ဒါပါပဲအလွယ်အမှတ်ဖို့လိုရင်းကဒါပဲကာမဘုံမှာဝိတုယုတ်6ပါးသလုံးရှိတယ်အတ္တညတ္တကျင်တဲ့ရူပ15ဘုံကမြန်မာတွေမှာဝိတုယုတ်3ပါးရှိတယ်ဘယ်ဝိတုယုတ်တွေလဲဆိုရင်သက္ခုဝိတုရှိတယ်သောတဝိတုရှိတယ်ဟရယဝိတုရှိတယ်ကာနစိန်ဝါကာယဆိုတဲ့ဒီ3ခုမရှိဘူးဒီသုံးခုမရှိဘူးမရှိတာဘယ်ဂာနာရီလို့ခေါ်တယ်ဂာနာရယ်အာရိကရယ်ဂာနာဆိုတဲ့ဂာနာဝိတုအပါဝင်အာဓိကဆိုတဲ့အစရှိသောပေါ့ဂာနာဝိတုအစရှိသောလို့ပြောလိုက်တဲ့အတွက်အစရှိသောထဲမှာနောက်ကဇိန်ဝါကာယကိုထည့်လိုက်အဲကြောင့်ဂာနာဝိတုအစရှိသောဝိတုယု၃ပါးကျင့်တော်အဲ့ဒီလိုမျိုးအခြေအနေနဲ့ပြောရတယ်ဂာနာဝိတုအစရှိသောဝိတုယု၃ပါးကျင့်တော်ကျန်နေတဲ့ဝိထုယုတ်၃ပါးရှိ၏ပေါ့အဲ့ဒါကိုဂာနာနဲ့အာရိကကိုပေါင်းပြီးတော့ဂာနာရိကလို့ခေါ်တယ်ဂာနာရိက၃ပါးဂာနာရိက၃ဂာနာအစရှိသော၃ပါးလေဆိုရင်ဂာနာဇိန်ဝါကာယဂာနာရိက၃ပါးကျင်သောဝိထုယုတ်၃ပါးဒါစာအနေနဲ့ပြောလိုက်တာအတ္တညတ္တကျင်သောရူပ15ပုံတွင်ဂာနာရိသုံးဆိုတာဝိတုယုတ်အနေနဲ့เนาะဟိုစိတ်အနေနဲ့ပြောလို့ရှင်သူကဂာနာရီရှောက်လို့ထပ်တွေးလိုက်မယ်စိတ်အနေနဲ့အဲ့ဒါတော့ဟိုဂာနာဝိညာဉ်စိန်ဝဝိညာဉ်ကာယဝိညာဉ်သူကနှစ်ခုနှစ်ခုစီရှိတာမလို့ဂာနာဝိညာဉ်တွေစိန်ဝဝိညာဉ်တွေကာယဝိညာဉ်တွေဒါကြောင့်သူကဂာနာရီရှောက်ကျင်တော်လို့လည်းထပ်ချီလိုက်မယ်အဲ့ဒါတော့စိတ်ပိုင်းကသွားတာထားလိုက်အခုဝိတုပိုင်းကသွားရင်ဆိုရင်တော့ဂာနာရီဆိုမှဟိုကသုံးပဲရှိတယ်ဂာနာဝိတုကာယစိန်ဝဝိတုကာယဝိတုအဲ့ဒီ၃ခုကိုကျင့်လိုက်တဲ့စက်တော့ဟရိယပေါ့ဒီဟာတွေရှိလိမ့်မယ်တဲ့ဒါဆိုလို့ချင်းရင်ရူပဗြဟ္မာရဲ့ပုံပန်းတရံကိုမှန်းကြည့်လိုက်မယ်သက္ခုဝိတုရှိတယ်ဆိုတော့မျက်လုံးနှလုံးပါမယ်သောတဝိတုရှိတယ်ဆိုတော့နားနှစ်ဖက်ပါမယ်ဂာနဝိတုမရှိဘူးဆိုတော့နှာခေါင်းကြီးကမပါပြန်ဘူးဟိုတော့ဒီလိုမြင်မိတတ်တာကိုပြောတာပါစိန်ဝဝိတုမရှိဘူးလို့ပြောတဲ့အတွက်ပါဇက်ကြီးရှိပြီးရှာကြီးရမှာပါဗျံဘူးပြီးရင်ကာယဝိတုဆိုတဲ့ခန္ဓာကိုယ်လည်းမရှိဘူးဆိုတော့တို့ကမြမာကိုဘယ်လိုမြင်မလဲမြမာဆိုတဲ့တတဝါဟာမျက်လုံးနှလုံးကြီးပြူးပြီးတော့မှနားကြီးနှစ်ဖက်နဲ့နှလုံးအိမ်လေးနဲ့ကျန်တာတစ်ခုမှမရှိဘူးပေါ့အဲ့လိုမြင်မြမာကတော်တော်ကြောက်စရာကြီးဖြစ်သွားမယ်နော်ရုပ်ဆိုးသွားမယ်အဲ့လိုမျိုးမဟုတ်ပါဘူးတဲ့ကာနဝိတုမရှိခြင်းဆိုဒီမှာကာနပတာရဆိုတဲ့အဲ့ဒီအကြည်ယုတ်ကလေးမရှိဘူးတဲ့စိတ်ခွာတန်တန်လို့ခေါ်တယ်တို့ရဲ့နှာခေါင်းထဲမှာဟိုးအတွင်းထဲမှာစိတ်ခွာကလေးနဲ့တူတယ်တစ်ဖက်တစ်ချက်စီအဲ့ဒီစိတ်ခွာပုံစံလေးနဲ့တူတယ်ပတာရယုတ်အကြည်ယုတ်ကလေးရှိတယ်သူကအရေးကြီးတာပဲဒီနှာခေါင်းအိမ်ကြီးကတော့သူကဟိုတန်ပါရလို့ခေါ်တယ်ကွာအဲ့ဒါတော့မပြောတော့ဘူးအဲ့ဒါတီကာကျမတီကာကျော်ကျမတွေ့ရမယ်ဟာလေအဲ့ဒီပတာရယုတ်နဲ့တန်ပါရယုတ်ဆိုတာရှိသေးတယ်ဥမာတို့ဒီမျက်စိထားပါတော့အခုတို့ရဲ့အထင်ရှားမြင်နေရတဲ့မျက်စိကြီးမျက်ခွန်အိမ်ကြီးအဲ့တခုလုံးကိုသူကတံပါရယုတ်လို့ခေါ်တယ်တံပါရဝိတုပေါ့အဲ့ဒီမျက်နှာကိုမျက်စိကြီးထဲမှာမှာဟိုးမျက်နှာဝင်ရဲ့အလယ်လေးထဲမှာရှိနေတဲ့ဒီပုံရိပ်ထင်နိုင်တဲ့ဟာပေါ့အဲ့ဒီဟာလေးတော့အဲ့ဒီဟာလေးကမှတကယ့်ကိုပတာရယုတ်အဲ့ဒီကမြင်တာဒါကြောင့်ဟိုမျက်စိဟိုခွဲစိတဲ့ခါမှာအဲ့ဒီပတာရယုတ်ကလေးကိုထိခိုက်လို့မရဘူးပတာရယုတ်လေးကိုထိခိုက်လိုက်ရင်တော့လုံးဝပြန်မမြင်နိုင်တော့အေးအပေါ်ရန်တွေကိုခွဲပြလို့ရတယ်ခွာပြလို့ရတယ်ဒါကသူကတံပါရစက္ခုလို့ခေါ်တယ်သူပတာရစက္ခုမဟုတ်ဘူးအဲ့ဒီမှာထားပါတော့ဒါတည်းဒီအစ်စ်နဲ့ကတော့တိတ်မလို့ပါဘူးတိတ်မလို့တော့မဟုတ်ဘူးလုံးလုံးမလို့ပါဘူးအဲ့တော့နှာခေါင်းမှာလည်းအဲ့ဒီအတိုင်းပဲဒီနှာခေါင်းကြီးတစ်ခုလုံးမြမာတွေကိုမရှိဘူးလို့ဆိုလိုတာမဟုတ်ဘူးနှာခေါင်းအတွင်းမှာရှိနေတဲ့အနံ့ကိုလက်ခံနိုင်တဲ့ဂာဏပတာရမရှိဘူးလို့ဒီလိုပြောတာနောက်ပြီးရင်စိန်ဝါရှားပုံတန်တန်မြမာတွေမှာရှိပါတယ်တို့လိုပဲရှားပုံတန်တန်ရှိတယ်သို့တော့အဲ့ဒီရှားမှာအရသာတွေတင်ပြီးတော့မှအရသာတွေစားတဲ့တောက်တဲ့အရသာခံတဲ့အရသာတွေမှီတဲ့ သိဝပတာရတော့မရှိဘူးဒီလိုမျိုးပြောတာပြီးတော့ကာယပတာရဆိုတော့မြန်မာကြီးကခန္ဓာကိုယ်မရှိဘူးလို့ပြောတာမဟုတ်ဘူးတင့်တယ်လှပစွာနဲ့ခန္ဓာကိုယ်လည်းရှိတယ်သို့တော့အဲ့ဒီခန္ဓာကိုယ်မှာထိရင်တိနိုင်တဲ့ကာယပတာရမရှိဘူးဒါကြောင့်ဟိုအပယ်လေးပုံကပုံသားရင်းနဲ့ဆိုင်ရင်တို့လူတွေကပို့ပြီးတော့မှတင့်တယ်တယ်လှပတယ်ကြည့်ပြောရှုပြောဖြစ်တယ်ကံချင်းမှမတူတာကုသိုလ်ကံချင်းမှမတူတာဒီတို့လူတွေနဲ့ဆိုင်ရင်နှက်တွေနှက်သားတွေနှက်သမီးတွေကလှပတင့်တယ်တယ်သူတို့ကကုသိုလ်ကံပို့ကောင်းတယ်သူတို့ဗျမ်းမာပို့ပြီးတော့မှလှပြီပေါ့ပို့ပြီးတော့မှရှောပြီပေါ့တကယ်ကိုဇန်နဲ့သွားတဲ့ကုသိုလ်ပိုင်းရှင်တွေပဲမျက်လုံးကြီးနှလုံးနှာကြီးနှစ်ဖက်နဲ့နှလုံးသားကြီးတစ်ခုတည်းရှိတာတော့ဘယ်ဟုတ်ပါမလဲနော်ခန္ဓာကိုယ်တစ်ကိုယ်လုံးလှပတင့်တယ်ဆိုတာရှင်းချက်မရှိရှိတယ်သို့တော့အဲ့ဒီမှာပတာရရုပ်တွေတော့မရှိဘူးဒီလိုမျိုးနားလဲပါဒါမှသာပြမဆိုတာကိုနားလည်လိမ့်မယ်